ဒီမဇ္ဈိမာသုတ်ဖတ်ကြည့
်ဗျာ
ဟုတ်တယ်မလားဒီမဇ္ဈိမာသုတ်ဆိုတာဒီမိစ္ဆာတိတိ62ပါးကိုမြတ်စွာဘုရားဟောအဲ့ဒီမိစ္ဆာတိတိအယူဆဖြစ်တာကခုနလိုဇံရပြီးတဲ့ပုံကိုယ်တွေကဖြစ်တာဇံရပြီးတော့သူတို့ကသိတယ်ကဘာကြီးစပြောရောဘာလို့ပြမကြီးတွေပါကြီးတွေသူတို့ကပြမဖြစ်သူကိုယ်တိုင်ကပြမဖြစ်တခါသူကပြန်ပြီးတော့လူပြီးပြန်ရောက်လာစတဲ့ချင်းပြီးတော့အဲ့လိုပြင်းရင်ကနေပြီးတော့သူတို့ကသူတို့သာဝရအမြဲတည်တယ်သူတို့ကယူဆသူတို့ကပဲဖန်ဆင်းတယ်လို့ထင်ပြီးတော့တော်တာမှန်တယ်အဲ့
တော့ကိုယ်တန်းနဲ့ဘူတော့ရောက
်ဟုတ်တယ်ဟုတ်တယ်အဲ့တော့တခုရှိတာကတော့ဟိုဗုဒ္ဓဘာသာကဒီဇံတို့အပင်ရှင်တို့ဆိုတာမင်းဗုဒ္ဓဘာသာမှမဟုတ်ဘူးဗုဒ္ဓဘာသာမဟုတ်လည်းပဲရနိုင်တယ်ဆိုတော့ဘာခေါ်မလဲခွင့်ခွင့်ပြုချက်အဲ့ဒါတော့ရှိတယ်ပေါ့ဟုတ်မင်းဗုဒ္ဓဘာသာဖြစ်မှသာဇံပင်ရှင်ရမယ်ဟုတ်လားဗုဒ္ဓဘာသာမဖြစ်ဇံပင်ရှင်မရဘူးဆိုတာမရှိဘူးဒါဗုဒ္ဓဘာသာဘက်ကသဘောထားကြီးတဲ့သဘောပေါ့နောက်တစ်ခုကတော့ဗာလဲခုနပြောလို့သမထအဲ့တော့ဇံပင်ရှင်ရတိုင်းမင်းအမြင်မှရလိမ့်မယ်လို့မထင်နဲ့ဟုတ်တယ်မလားသံပင်ရင်ရပြီးတော့အခုပါဠိတော်တွေထဲမှာတိတူနေတွေ့တည်နေရတယ်အခုဒီတော့မှလည်းခုလက်တီတွေ့နေရအန်ချောတာတွေလည်းရှိတယ်အဲ့တော့သံပင်ရင်ရပြီမဲ့လို့ဖရဲတရားကိုမသိရင်အယူလွဲနိုင်တာပဲ it's not a guarantee ပေါ့ဟုတ်လား that you will have a right attitude or right view of things ဒါကြောင့်မို့သံပင်ရင်ရတိုင်းနေရာကမှငါအမြင်မှန်ရပြီလို့တွက်လို့မရအောင်သံပင်ရင်လေရမယ်ရသဖြာတရားလည်းနားလည်းထားပြီးထားမယ်ဆိုတော့ရဟန္တာတွေဇံပင်ရင်ရတာလို့ပေါ့ဒါကတော့သူကဖြောင့်တော်တာပေါ့ပုထုဇဉ်အနေနဲ့သို့မဟုတ်ဗုဒ္ဓဘာသာမဟုတ်ဘဲနဲ့ဇံပင်ရင်ရတဲ့ပုဂ္ဂိုလ်တွေအနေနဲ့ကျတော့အဲ့ဒီလိုပြောင်းသွားနိုင်တယ
်ဗုဒ္ဓဘာသာမဟုတ်ရခင်ရှင်ဒေဝရတ်တို့လည်းလွဲပါမှာမဟုတ်လားသူကဗုဒ္ဓဘာသာ
ဗုဒ္ဓဘာသာပဲ
ရှင်ဒေဝရတ်တို့
ဒေဝရတ်ကျတော့ပူဟာပြည့်စုံသူက very ambitious ကိုဟာသိပြီတော့ပါဖြစ်တော့သူကတော့ဘုရားဘုရားရာသူသူလိုချင်တော့တာဟုတ်အဲဟာ
တော့ပါအဲ့ဒီတော့မရှိတော့ဥဒာကြီးဆိုရဟန်းတော်တော်လေးသိရင်ရှုပ်တယ်ရဟန်းမဟုတ်
ဘူးဟုတ်တယ်ဟုတ်တယ်သူက
သူနဲ့ပတ်သက်
သူနဲ့ပတ်သက်ပြီးတော့သိခါဖို့တည်းလဲတော်တော်ပြည့်ညက်လဲတို့တော့တစ်ခုရှိတယ်ဥဒာကြီးကလည်းပဲတယောက်တည်းမဟုတ်ဘူးအမျိုးမျိုးရှိတယ
်နာမည်တရားသူ
နာမည်တူပြီးတော့ပုဂ္ဂိုလ်2ယောက်3ယောက်ရှိတယ်ဒါတချို့ဥဒာကြီးကတော့မဆိုးဘူးတို့တို့ဒီဝီနည်းလည်းပါလေဥဒ္ဒရာကဟုတ်တယ်အဲ့ဒီပုဂ္ဂိုလ်ကတော့အမျိုးမျိုးဘုရားကဒါပြညာလိုက်ရင်ဒါတော့မလုပ်ဘူးဒါပေမဲ့လည်းတမျိုးလှည့်ပြီးတော့လုပ်လိုက်ပြန်တခါလိုက်ပြညာရပြန်ပါဘာ
နာမည်ညာတတ်ကိုများပ
ါတို့တွေကတော့ဟိုဝီနည်းမှာတော့ပါကုန်လေလူဆိုးတွေပေါ့လေဟုတ်လားသိခါဖို့ဒီအမျိုးမျိုးဖြစ်အောင်သဗ္ဗတိဆိုတဲ့ယဟန်ကြီးရဲ့ပြီးတော့ဒီဥဒာကြီးရဲ့ပြီးတော့အဲဟုတ်တယ်သူတစ်ချက်အဲဥပနန္ဒတို့ဘာလို့လဲပဲရှိသေးတယ်သူတို့တွေကအဲ့လိုပဲဘုရားကဓမ္မလုံးနဲ့ဆိုဒါတော့တက်ရမလို့ဘူးဓမ္မလုံးနည်းနည်းလေးဆွဲပြီးဟွာလေးလုံးလိုက်ပြန်ပြီဒီဟာလေးလုံးလိုက်ပြန်ပြီဒါတစ်ခုပြီးတစ်ခုလိုက်ပြီးတော့ပြည့်ကြရတယ်ကောင်းပြီဒီကံကံရိုးတော့တော့ဆိုရင်စုံသွားပြီးတော့ထင်တာနော်ဒီတဲ့နောက်တစ်သိစရာတွေကတော့ရှိသေးတာပေါ့လေတို့တော့အခုဒီကံနဲ့ပတ်သက်ပြီးတော့သုလကံမဝိပင်္ဂတုံမှာဟောထားတဲ့အတိုင်းနားလည်ထားရင်ဒါကလက်တွေ့အသုံးကျတာပေါ့ဒီအခုဟာတွေကတော့နားလည်ထားရင်ကောင်းတာလားရှိတယ် explain လုပ်ကြရတာရှိတယ်ဟုတ်လားဆိုတော့ဟိုမှာကတော့ဆိုတော့အသက်ရှေးအောင်ဘာလို့ရမလဲအစင်းလှအောင်ဘာလို့ရမလဲစသည်ဖြင့်ပေါ့အဲလိုလက်တွေ့အသုံးရှိတယ်အခုဒီတုတ်ကတော့များသောအားဖြင့်ကတော့academic understanding လို့ဟာမြရတယ်ဆိုတော့အဲဟိုတခုယူတရားရှိတာကတော့ဘာပဲဖြစ်နေနေဟိုတေခဏီမှာမမကံကံဖြစ်ဖို့အရေးကြီးတယ်ပေါ့ဒါလေးတခုမှတ်သားဖို့ရှိတယ်နောက်တခုပြောချင်တာကတော့ဟိုဘက်တော့ဟိုသာသနာ၅တောင်နဲ့ပတ်သက်ပြီးတော့မေးရမဟုတ်လား
မေးရပါဗျာမေးတော့သာသနာ၅တောင်မယုံဘူ
းမယုံဘူးလား
မယုံဘူးသူသာမာတတိယတောက်ခဲ့ပြီသာသနာ၅တောင်ဆို၅တောင်ရှိတဲ့နေတော့တခါလဲအခုလုံးပြည့်စုံသွားအောင်အဲ့လိုမဖြစ်နိုင်ဘူးဒီဒိုင်တော်ဖြစ်သွားအောင်
အဲဒီသာသနာ5000ဆိုတာရယ်သာသနာ2500ဆိုတာရယ်တရားသာသနာဆိုတာရယ်ဟဲ့ဖယားသာသနာရယ်တရားသာသနာရယ်နဲ့ရှုပ်နေမှာမဟုတ်လား
ဟုတ်တယ်ဟုတ်တယ်
အဲဒီ2500မတိုင်ခင်ကတော့ဘုန်းကြီးတို့ငယ်ငယ်တုန်းကဆွေဟလား
ဟာ
တရားသာသနာရောက်တော့မှာလေဒါကလည်းတရားသာသနာရောက်ရင်စိတ်ထဲကမကောင်းတဲ့လေးကြံလိုက်မှမူချူပြစ်တော့မှာလို့ဘာလဲလဲအမလေးကြောက်လိုက်ရတာနော်အဲ့ဒါကြီးကဘယ်နဲ့ကြောက်ဒီလိုဟိုမမှန်ကန်တဲ့အယူအဆတွေပေါ့ပေါ်လာပြီးတော့ဗမာလူမျိုးတွေမှာစွဲနေမှာမသိဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုဝိနည်းပါဠိတော်မှာဟိုမိမတွေဘိက္ခုနီမလို့ဟုတ်ခွင့်ပြုတဲ့အခါကျတော့မြတ်စွာဘုရားသုံးတဲ့အခါတစ်ခုရှိတယ်ဟုတ်လားအခုမိမတွေဘိက္ခုနီမပြုခွင့်ပေးလိုက်တဲ့အတွက်ကြောင့်မို့သာသနာတော်ဟာဟိုအနှစ်900ပဲတည်တော့မယ်နော
်
ငင်းငါတော့မကြတော့ဘူးပေါ့အဲသာသနာအသက်တူတော့မလို့ဆိုလိုတာပေါ့လေ
ဒ
ါရှုပ်ထွေးမှုတွေပေါ်လာမှာမလို့ပြောတာပါအဲအဲ့ဒီလိုဟောတာအဲ့ဒီနေရာမှာဟိုအထကရာတီကာတွေဖွင့်လာရှိတယ်အဲ့တော့သူတို့ဘာကြောင့်ဒီလိုဖွင့်လဲဆိုတော့မပြောတတ်ဘူးပေါ့ဒါမှလို့ဒီအဲ့ဒီဖွင့်လာတဲ့ကိုကတကြမ်းနဲ့တကြမ်းကမတူဘူးအဲဒီကျမ်းကတစ်မျိုးရေးတယ်ဟိုကျမ်းကတစ်မျိုးရေးတယ်ဟိုကျမ်းကတစ်မျိုးရေးတယ်ဆိုတော့ဒီအကြောင်းအရာတစ်ခုမှာဒီ explanation 3-4 ခုရှိနေရင
်
ဘယ်ဟာမှအမှန်လို့ယူလို့မရတော့ဘူးဘောတော်မလားအဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုအထကထာမှာရေးတာရှိတယ်အထကထာမှာရေးတာကဟိုဆိုတော့အခုညသောပြားကအနှစ်900တာတည်တော့မယ်ဘာနဲ့ပြောတာရှိတယ်ပေါ့အဲ့တော့ပဋိသင်္ဘိတာပတ္တယဟန္တာဆိုတာရှိတယ်အဲ့တော့ပဋိသင်္ဘိတာပတ္တယဟန္တာအနေနဲ့ပေါ့လေအနှစ်တစ်ခေါင်ပဋိသင်္ဘိတာပတ္တဖြစ်နေတယ်တခါအနှစ်တစ်ခေါင်ဒုက္ခဝိပဿကဖြစ်နေတယ်စသဖြင့်ဒီလိုဟိုအထက္ခဏာတွေမှာရေးသွားတာရှိတယ်အဲ့ဒီအထက္ခဏာတွေရေးတာကိုယ်ကဘာကြောင့်အနှစ်1000နဲ့သူတို့တတ်မှတ်နေရတာဘာလို့အနှစ်1000အတိအကျလုံနေရတာဆိုတော့ညသောဗျာပိဏအနေဘာပြည့်ပြည့်အနှစ်1000အတွင်းမှာနမတိယဟန္တာမျိုးအဖြစ
်
ဖြစ်နိုင်တယ်အနောက်အနှစ်1000ကျတော့ဆိုတော့နမတုပေါ့လားဒုတိယဒသယဟန္တာဖြစ်နိုင်အနောက်အနှစ်1000ကျရင်ယဟန္တာတော့မဟုတ်တော့ဘူးနော်အနာဂတ်စသည်ဖြင့်ဒီလိုသူတို့ကတတ်မှတ်တော်တာရှိတယ်အဲ့ဒါတွေလိုက်ပြီးတော့ပရိသမ္မာပတ္တက1000ဒုက္ခဝိပတ္တက1000အနာဂံ1000တဂရဂရဏံသောတာပန်1000နဲ့သူကသာသနာ5000လှုပ်လက်တာနဲ့တူးတယ်။ဒါအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတိကာဆိုတာရှိတယ်တိကာဆိုတာကအထကထာကိုထပ်ပြီးတော့အဓိပ္ပာယ်ရှင်းပြတဲ့ကျမ်းစာတွေကိုတိကာလို့ခေါ်တယ်နော်။ဟိုဥစဉ်တို့အဗုဒ္ဓဘာသာစာပေမှာပါဠိတော်ဆိုတာရှိတယ်။ဒါနဲ့ဘုရားစကားတွေပေါ့။နောက်အထကထာဆိုရှိတယ်။ဒါကအဲ့ဒီပါဠိတော်ကိုအဓိပ္ပာယ်ဖွင့်ပြအဲ့ဒီအထက္ခဏာကိုတကထပ်ပြီးတော့အဓိပ္ပာယ်ရေးတဲ့ကျမ်းကိုတီကာလို့ခေါ်တယ်အဲတော့တီကာနောက်ကျတာပေါ့ဟုတ်လားပါဠိတော်ကအရင်ဆုံးပေါ်တယ်အဲ့ဒီနောက်အထက္ခဏာလာတယ်နောက်တီကာလာတယ်အဲ့ဒီတီကာတစ်ဆောင်ခုဒီတီကာဆိုတီတီကာဟာဟောလောက်ကရေးကြတာ 11th century ပေါ့ဘယ်ကအနောထာခက်လောက်အဲ့ဒီတုန်းကရေးခဲ့တယ်တိကာအဲ့တိကာကဒီမှာဗာပြောတယ်လေဆိုတော့ခုနပြောသလိုဝိနိဒ္ဓကထာမှာပဋိသင်္ဘိတာပတ္တလို့ဆိုတာတဲ့အဲ့တော့ပဋိသင်္ဘိတာပတ္တလို့ဆိုရင်နဲ့ဇံရလို့ယူရမယ်တဲ့ဒါတော့မှန်တယ်ဇံမရဘဲနဲ့ပဋိသင်္ဘိတာဆိုတဲ့ဉာဏ်ကိုမရဘူးเนาะဒါကြောင့်မို့ဇံရယူရမယ်ပြီးတော့ဒုက္ခဝိပတ္တကအစတိဖြင့်ပြောတော့ဒါကအထကရဆရာကတဲ့ဒီရှင်းတော့ကနှုတ်တဲ့ဆောင်းလာတဲ့မထေရီကလည်းသူ့အစုနဲ့သူရှိတယ်ဒီပုဂ္ဂိုလ်တွေကဝီနီးထောင်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကဒီကန်းနိကေထောင်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကမိစ္ဆမနိကေထောင်တဲ့ပုဂ္ဂိုလ်တွေဆိုတော့ရှိတဲ့အခါကျတော့သူတို့ကသူတို့ကိုယ်ပိုင်ဝါလေးတွေရှိတယ် group လိုက်ပေါ့ဆိုတာဒီ group ကအယူဆဒါနဲ့ပတ်သက်တဲ့အယူဆကတမျိုးကို group ရဲ့အယူဆတမျိုးစသဖြင့်ရှိတော့အထကတာဆရာကရေးတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်တွေအလိုလိုက်ပြီးတော့ဝီနီးထားတာကျတော့ဝီနီးထောင်တဲ့ပုဂ္ဂိုလ်တွေရဲ့အလိုတန်းရှိလိုက်ဒီကနေ့ကြတော့ဒီကနေ့ကဆောင်တဲ့ပုဂ္ဂိုလ်ရဲ့အလိုတန်းရေးလိုက်တဲ့စသဖြင့်ရေးတဲ့အခါကျတော့ဒီပုဂ္ဂိုလ်တယောက်တည်းရေးတဲ့အထကထာမှာပဲတစ်ခုနဲ့တစ်ခုမကြည့်ဘူးဖြစ်တယ်။အဲဒါကိုသူကထုတ်ပြထားတယ်။ဒီကနေ့ကအထကထာမှာတဲ့ဘယ်လိုရေးထားလဲဆိုရင်ခုနပြောတဲ့ ပฏิတံပိတာပတ္တအနီနဲ့အနှစ်တစ်ထောင်ပြီးတော့အဘိညာဉ်6ပါးရတဲ့အဲယဟန္တာရိအနီနဲ့အနှစ်တစ်ထောင်ပြီးတော့ဖုဘိနိဝါဒညာဒေဝဆက်ကုညာအသွက်ခရညာဆိုတဲ့ဝိသ3ပါးရတဲ့ပုဂ္ဂိုလ်ရိယဟန္တာရိအနီနဲ့အနှစ်တစ်ထောင်ပြီးတော့ဇံမရတဲ့ယဟန္တာရိအနီနဲ့အနှစ်တစ်ထောင်ပြီးတော့ပါတိမောအနီနဲ့အနှစ်တစ်ထောင်ဒီလိုရေးတယ်တဲ့ဒီကနေ့လည်းထားတာနော်တခါအင်္ဂုတ္တောထာကထာကြတော့ဘယ်လိုရေးလဲဆိုမြတ်စွာဘုရားပြိဋိဘံပြုပြီးတဲ့နောက်အနှစ်တစ်ထောင်သာလျင်တဲ့ပဋိသင်္ဘိတာယဟန္တာတွေဖြစ်နေတယ်အဲ့ဒီနောက်ကြတော့တဲ့အဘိညာဉ်6ပါးယဟန္တာအဲ့ဒီနောက်ကြတော့ဝိသ3ပါးယဟန္တာအဲ့ဒီနောက်ကြတော့ဒုက္ခဝိပဿနာသူကဒီကြတော့အဲ့ဒီနောက်နဲ့သာဆိုတဲ့အနှစ်အတိအကျမပြောဘူးသို့တော့ပထမဆုံးပြောတော့ကအနှစ်တစ်ထောင်လို့ပြောတဲ့အတွက်ကြောင့်မို့အဲ့ဒီနောက်ဆိုတဲ့တကားဟာလည်းပဲအနှစ်တစ်ထောင်ပဲဖြစ်ဖို့ရှိတယ်လို့ဒီလိုယူဆလို့ရမယ်။ဒါကအင်္ဂုတ္တနိကမှာပြောတာ။တန်ယုတ်တနိကမှာကြတော့ဘယ်လိုပြောလဲဆိုတော့မြတ်စွာဘုရားပွင့်ပြီးတဲ့နောက်တဲ့အနှစ်20အတွင်းမှာဝါရော20အတွင်းမှာပထမဗောဓိလို့ခေါ်တယ်။ဝါရော20အတွင်းမှာပဋိသင်္ဘိတာပတ္တပုဂ္ဂိုလ်အများကြီးရှိတယ်။အဲ့ဒီနောက်တဖြည်းဖြည်းနဲ့သွားတဲ့ခါကျတော့ပရိသတ်မိတာဖြစ်တော့ရအောင်လုပ်နေတဲ့ပုံစံကြီးမရှိတော့ဘူးအဘိညာဉ်6ပါးဖြစ်လာခါအဘိညာဉ်6ပါးမမှီနိုင်တော့ဘူးဝိဇ္ဇာ3ပါးဖြစ်လာဝိဇ္ဇာ3ပါးမဖြစ်နိုင်တော့ဘူးဟိုဒုက္ခဝိပဿကပေါ့လေရိုးရိုးဇံမရတဲ့ယဟန္တာဖြစ်လာအဲ့ဒီတခါအဲ့ဒီလောက်ထိအောင်မလုပ်နိုင်တော့ဘူးဆိုအနာကအဲ့ဒီနောက်သက္ကရာကအဲ့ဒီနောက်သောတာပန်နောက်ကျရင်သောတာပန်တော့ဖြစ်မှာမဟုတ်ဘူးဆိုတော့ဒီလိုရေးသွားတယ်အဲ့တော့ဒါရင်းနဲ့ပတ်သက်ပြီးတော့သူကဒီလိုထုတ်ပြန်ပြီးတော့မှတ်ချက်ကလေးပါရေးလိုက်တော့ဆိုတော့ဒါရီဟာတခုနဲ့တခုဆန့်ကျင်နေတယ်တဲ့မငြင်းညွဘူးတဲ့တော့ဒါကြောင့်ဟိုတန်းဟာအဲ့ဒီဆိုင်ရန်နီးကယ်ဆောင်ဒီရဲ့အလိုအတန်းရေးထားတာလို့ဒီလိုယူပါတဲ့ဒီလိုမယူဘူးဆိုရင်တဲ့အထောက်ထားဆရာကိုယ်တန်းသူတပါးရဲ့ရေးတဲ့စာအုပ်ဒီမှာရှင်းတော့မငြင်းဘူးဆိုတဲ့အပြစ်ရောက်နေလိမ့်မယ်တဲ့အဲ့တော့အထောက်ထားဆရာဟာသူ့အလိုအတန်းရေးတာမဟုတ်ဘူးဟာထိုးထိုးမိကေဆောင်ပုဂ္ဂိုလ်ရဲ့အလိုကိုရေးထားတာလားဖြစ်တယ်။ဆိုတော့ဒါမင်းတို့အမှန်လို့ယူချမယူစက်နေပဲပေါ့။အဲ့ဒါရှိတယ်။အဲ့ဒီနောက်တခါဒီသာသနာ क्वे ရံနဲ့ပတ်သက်ပြီးတော့ပြောတဲ့နေရာမှာလည်းပဲအမှန်တမ်းပြောရင်တော့သိကျင်တတ်တာမရှိဘူးလို့ထင်တယ်ကိုကတော့။ဟာဒီနေ့ကျန်သာသနာဆိုတော့ क्वे မယ်လေနော်။ဟိုဘယ်တော့မှ क्वे မယ်ဆိုတော့ဘယ်သူမှမပြောနိုင်ဘူးပေါ့။အဲ့လိုသာသနာ क्वे ရံနဲ့ပတ်သက်ပြီးတော့လည်းပထမဘာပြောလဲဆိုတော့သာသနာ၃မျိုးကိုပထမနားလည်ထားရအောင်ပရိယတ္တိရယ်ပฏิပတ္တိရယ်ပฏิဝေဒရယ်လို့ဒါဒီ၃မျိုးကိုသာသနာလို့ခေါ်တယ်ပရိယတ္တိသာသနာဆိုတာအခုခွန်ကြီးတို့သင်ကြားနေတဲ့ပိဋကစာပေပေါ့နော်ဒါကိုပရိယတ္တိသာသနာလို့ခေါ်တယ်ပฏิပတ္တိသာသနာဆိုတာကအကျင့်နော်ဝိနိတိခာပုဒ်တိကျင့်တယ်သမထဝိပဿနာကျင့်တယ်အဲ့လိုအကျင့်ကိုပฏิပတ္တိသာသနာပฏิဝေဒသာသနာဆိုတော့ကအဲ့ဒီလိုကျင့်လို့တရားရတဲ့တရားဓုသောတာပန်ဖြစ်တဲ့တဂရဂံဖြစ်တဲ့အနာဂံဖြစ်တဲ့ယဟန္တာဖြစ်တယ်အဲ့ဒီလိုတရားဓုရတာကိုပฏิဝေဒသာသနာလို့ဒီလိုခေါ်သာသနာ၃မျိုးရှိတယ်နော်ပရိယတ္တိသာသနာပฏิပတ္တိသာသနာပฏิဝေဒသာသနာအဲ့ဒီ၃မျိုးရှိတဲ့အနေမှာပထဂရဆရာကြီးကပရိယတ္တိကိုတော်တော်လေးရှင်းပြပြီးတော့ပြောတယ်ပရိယတ္တိကဒါဗရဏကြရတယ်ဗောပရိယတ္တိ क्वे ရင်တော့တရားတွေလည်း क्वे ရောပေါ့လေနော်ဟိုဒါတနည်းအားဖြင့်ပါလဲဆိုတော့ guide မရှိရင်ကိုဘာမှလုပ်လို့မရဘူးစက်တခုဝယ်လာနော် manual မပါရင်အဲ့ဒါကိုဒုက္ခရောက်တာလုပ်လို့မပြည့်ဘူးပေါ့လေဟုတ်လားစသည်ဖြင့်ပါလေဆိုတော့တိုက်နှိုးစာနော်ဘယ်နဲ့ဘယ်နာမှာပြဲဘယ်ပစ္စည်းမြှုပ်ထားတာရှိလေရဲ့ဆိုတဲ့စာမျိုးမရှိရင်ဟိုပစ္စည်းကြီးရှိလည်းပဲကိုရှာမတွေ့နိုင်ဘူးပေါ့လေ။ဒါကြောင့်မို့ပရိယတ်တိဟာအရေးကြီးတယ်။မူရင်းကြတယ်ဆိုတော့ဒီလိုအထက်ကရာတိဟာတွေမှာအများကြီးရေးလို့ရှိတယ်။ဒါလည်းမှန်ပါလေ။နော်ပရိယတ်မရှိရင်ပฏิပတ်အကျင့်တော့လည်းဘယ်ပေါ်လာနိုင်မလဲ။ဒီပရိယတ်ရှိလို့ဒီစာအုပ်တွေဒီကျမ်းစာတွေဖတ်ပြီးတော့နားလည်ပြီးတော့အကျင့်ဆိုတာအကျင့်ရရတာပေါ့။ဒီအကျင့်ကျင့်တဲ့အတွက်ကြောင့်အကျိုးအနေနဲ့ပฏิဝေဒဆိုတဲ့တရားတို့ရတာကိုရောက်ရောက်ကြရတယ်။ဒါကြောင့်မို့ပฏิပရိယဟာအရင်အမြင့်ကြတယ်မှန်တယ်။ ဒါပေမဲ့ပရိယတ်တက်တက်နဲ့လည်းပဲသာသနာနဲ့တွေ့ရယူမနှက်နိုင်ဘူးပရိယတ်တက်တက်တာဆိုရင်အညွန့်တိပြီးတော့တကယ်မလို့ရင်လားဘာဆုံးလဲနော်ဆေးဆင်းညွန့်တိပြီးတော့ဆေးဖို့မစားဘူးအကျိုးမရဘူးပေါ့ဟုတ်တယ်မလားဒီအဲ့တော့ဟိုဘုန်းကြီးတို့မြန်မာနိုင်ငံမှာဟိုတရားတန်တဲ့ပုဂ္ဂိုလ်ကလည်းပရိယတ်ကိုနည်းနည်းအပြည့်ပြောတာအဲပရိယတ်တန်တဲ့ပုဂ္ဂိုလ်ကလည်းတရားအပြည့်ပြောတယ်အဲ့လိုအချင်းချင်းခန့်တာရှိတယ်ဟုတ်လားမှားတော့နှစ်ခုစုံမှပဲဒါတော့ကောင်းလာနော်အဲပရိယတ်ရှိလို့လည်းပဲပฏิပတ်ဆိုတာပေါ်တယ်အဲပฏิပတ်ရှိလို့လည်းပဲသာသနာရဲ့အရာတာသာသနာနဲ့တွေ့ရတဲ့အရာတာပေါ်တာအကယ်၍ပฏิပတ်ဆိုတဲ့တရားမရှိဘူးမကျင့်ဘူးမလိုက်နာဘူးဆိုသာလကားပဲပေါ့ဟုတ်လားဥပဒေတွေဘယ်လောက်ရှိနေဒီဥပဒေမလိုက်နာဘူးဆိုတာလကားပဲနော်အဲဒါမျိုးထားပါတော့အဲ့ဒီလိုရှိတော့ဘူးတဲ့တခါတလေကြတော့လည်းပဲတဲ့နော်ပฏิပတ်ကျင့်တဲ့ပုဂ္ဂိုလ်ကြီးအလွန်ပေါ်တဲ့ခေတ္တရှိခဲ့ဘူးတဲ့ရှိတော့လည်းပဲစာရေးတဲ့ခါလေးအလွန်ညွန်ရေးလို့ရှိတယ်နော်ဒီချိန်မှာတဲ့ဘလောက်များပေါ်လဲဆိုရင်ဒီပုဂ္ဂိုလ်ကပုထုဇဉ်မှာလို့လက်ညှိုးထုတ်ပြရမလို့အရိယာတွေပေါ်ခဲ့တယ်ပုထုဇဉ်ကတသိမ့်တယောက်တော့ရှိမယ်ဆိုတဲ့သဘောပေါ်အဲ့ဒါတော့ဒီဟိုကျွန်းမှာလည်းပေါ်ခဲ့ဘူးလို့ဆိုတာပဲဟုတ်မဟုတ်တော့မသိဘူးအဲ့တော့သာသနာတည်ဖို့ရမှာတော့ကိုတဲ့ပရိယတ်တိဟာတဲ့ပမာဏပဲတဲ့ပရိယတ်တိဟာအရေးကြီးတယ်။ဒါကြောင့်လို့ဆိုအဲ့လိုပရိယတ်နားလည်ပြီးတဲ့နောက်မှပฏิပတ်ကျင့်မှာ哦။ကောင်းပြီ။အဲ့တော့သာသနာ क्वे တယ်နော်။သာသနာ क्वे တယ်ဆိုတော့ဒါဘာလို့ဆိုလို့လာတော့လဲ။သုံးပါလုံးကွယ်မှာရမှာနော်အဲ့တော့တစ်ချိန်ကြရင်တဲ့ပရိယတ်တိကွယ်လိမ့်မယ်တဲ့နော်ပရိယတ်တိကိုဒီအ내ဒီပဲနားနားလည်ပြီးတော့ဆောင်းထားနေတဲ့ပုဂ္ဂိုလ်မရှိတော့ဘူးပါဠိလေးရတာဘာလို့ပဲရှိတော့မယ်အဲ့လိုခက်လေရောက်နေအောင်မယ်အဲ့ဒီရောက်ကနေပြီးတော့တခါရှိတဲ့မြတ်ပိဋကသုံးပုံကိုမတတ်နိုင်ဘူးမတတ်နိုင်မနဲ့တဖြည်းဖြည်းနဲ့ပိဋကဟာကွယ်မယ်တဲ့အဲ့လို꽌တဲ့အခါကျတော့ဘူးတဲ့အပိဓမ္မာပိဋကကသာ꽌မယ်လို့ပြောနေတယ်ပိဓမ္မာပိဋကခဲလို့ပြောတော့ပါဟုတ်လားပိဋကသုံးပုံရှင်းပါလားဝီနီသုဒ္ဓံအပိဓမ္မာအဲ့တော့အပိဓမ္မာကသာ꽌မယ်တဲ့အဲ့လို꽌တဲ့အခါမှာလည်းပဲတဲ့အခက်ဆုံးထိတ်ကသာ꽌ပါပထမကစကွယ်လိမ့်မယ်ပထမပြီးတော့မှယမိုက်ပေါ့ဟုတ်လားယမိုက်ပြီးတော့မှကထာဝတ္ထုစသည်ဖြင့်ပေါ့လေကြောင်းမြန်ပေါ့လေအဲ့ဒီလိုကွယ်မယ်လို့ဆိုတာပဲနော်ဒါဒါသဗ္ဗတိကာတိရဲ့အဆိုပဲအဲ့ဒီအဘိဓမ္မာပိဋကကွယ်ပြီးတဲ့နောက်တဲ့သုတ်တံပိဋကကွယ်မယ်သုတ်တံပိဋကကျတော့လည်းပဲအင်္ဂုတ္တဝါစကွယ်မယ်အင်္ဂုတ္တမှာလည်းပဲနောက်ဆုံးပေါ်ဟိုနောက်ဆုံး chapter ပေါ့လေဟုတ်လားအဲ့ဒီကနေစပြီးတော့ကြောင်းပြန်ကွယ်သွားမယ်အင်္ဂုတ္တကွယ်ပြီးတဲ့နောက်တဲ့တန်ယုတ်တန်ယုတ်တန်ဤကဲနော်ကွယ်မယ်တန်ယုတ်ကွယ်ပြီးတဲ့နောက်မိဇ္ဈိမဤကဲကွယ်မယ်မိဇ္ဈိမဤကဲကွယ်ပြီးတဲ့နောက်ဒီကန်ဤကဲကွယ်မယ်ဒါပြင်သုတ်တန်ကုန်သွားပြန်အဲ့ဒီနောက်အဲယဟန်နေရာဝီနိပိတကနဲ့ဇတ်ဝုထုတွေလောက်ပဲဆောင်တော့မယ်တချို့ဟာတွေကတော့မှန်တော့ကတော့မှန်တယ်နော်ဒါဝီနိပိတကကိုလည်းပဲဒါအကျင့်ကောင်းတဲ့ပုဂ္ဂိုလ်တွေကဒါဆောင်ထားမယ်ပေါ့လေအဲလက်လာပါလိုရင်းတဲ့ပုဂ္ဂိုလ်တွေကတော့တဲ့သုတ်တန်နေဟောနေလည်းပဲနားထောင်လို့မရှိဘူးကွာအဲ့တော့ဇတ်ဝုထုလေးနဲ့ပဲသွားကြတော့ပေါ့
လုံးနေတယ်ဘုရား
အဲအဲ့ဒီနောက်တပီပီကြားလာတဲ့ခါကျတော့တဲ့နော်ဇက်ကိုတောင်မှဆောင်းနိုင်တဲ့ပုဂ္ဂိုလ်မရှိဘူးတဲ့အဲ့ဒါဇက်တော်တွေကြတော့လည်းပဲဝေတန်တရားဇက်ကစပြီး꽌မယ်လို့ဆိုတာပဲကြောင်းမြန်ပေါ့လေနော်ငါးငါးတည်းရှိတယ်တပီပီအဲ့လို꽌မယ်ပေါ့လေအဲ့လို꽌ပြီးတဲ့နောက်ကျတော့ဝီနီးပဲကျန်တော့ကဲအဲ့ဒီဝီနီးကလည်းပဲတပီပီကြောင်းမြန်ပြန်လဲစမ်းပရိဝါဆိုတဲ့ပင်စမဥက္ကစပြီးတော့꽌မယ်ပေါ့လေအဲ့လို꽌နောက်ဆုံးကျတော့အဲဥပဒေခန္ဓကစာလေးပေါ့လေနော်ဒီလောက်ကလေးပဲဆောင်းတာရှိတော့မယ်တဲ့အဲ့ဒီလောက်ရှိပြီမယ်လို့တဲ့နော်အကယ်၍ဒီ လေးပါဒလေးပါဒဆိုတာလေးချောင်းပေါ့လေးချောင်းဆိုတာ line ပြောတာမဟုတ်ဘူးနော်သူတို့ poetry မှာ one line ဆိုရင်ဆိုတာ10 syllable ရှိမယ်12 syllable ရှိမယ်အဲ့ဒါမျိုးအဲ့ဒီလိုလေးပါဒတခါထာလောက်ရတဲ့ပုံကူရှိသေးရင်ဒါပရိယတ်ကြီး क्वे တယ်လို့မဆိုနိုင်သေးဘူးတဲ့ဘယ်သူမှရတယ်လို့မရှိတော့ဒီတယောက်ကတော့ဂါထာလေးတပုတ်ရသေးတယ်ဆိုရင်ဒါပရိယတ်ကြီးရှိသေးတယ်နော်အဲ့လုံးဝအဲ့လိုအဲ့တော့အကျဉ်းအခါမှာလေဘယင်းကတခါလဲရှင်ပေါ်မှာဆုလက်ကြီးတင်ပြီးတော့ပေါ့လေဟုတ်လားအေးခါလဲခါတာတပုတ်ရတယ်လို့ရှိရင်ဒီဆုပေးမဟေးဆိုတော့လိုက်ကြီးညာမယ်တဲ့နော်ပထမတစ်ကြိမ်ကြီးညာလိုက်တယ်အဲ့ဒါယူနိုင်တယ်လို့မရှိဘူးတဲ့ဟာတခါကောင်းကောင်းမကြားလို့ဖြစ်ချင်းဖြစ်လိမ့်မယ်တခါနောက်တခါကြီးညာလိုက်တယ်အဲ့လို၃ကြိမ်မြောက်အောင်ကြီးညာပြီးတော့ဘယ်သူမှအဲ့ဒီတထောင်ဆုထုတ်ကိုอยู่ไม่รู้ไม่ใช่ผู้สวยเนี่ยไอ้ไอ้คาจะปริยัติกวยไปรู้อยู่ซะอย่างไอ้ไอ้ปริยัติกวยแม้จริงแล้วเบลอขึ้นมาแท้กูเนี่ยก็ตอนนั้นกวยเนี่ยวะเนาะเราเนี่ยพอย้ายมาตั้วมาเออก็มีถ้าว่าเราใกล้ปริยัติกวยไปแหละปริยัติกวยตั้วไปแล้วเนาะจ้ะรอแหละอตวยญาติเราเคยสิรอมั้ยเยฮันเนี่ยသင်္ကန်းဝဏ္ဏီပါဏီဟာဟိုဖရဲလက်ချက်ကလို့စနစ်တကျဟိုတာတာတတ်တရရကျဉ်းညိုပဲမဟုတ်တော့ဘူးပေါ့လေဟာသင်္ကန်းဆိုတာမတ်တာလေအဲ့လိုဖြစ်မယ်တဲ့ဒီဘုန်းကြီးတွေရဲ့အမှုအကျင့်ကလည်းပဲပြက်လာပြီပေါ့ဟာအိမ်နေမရတော့ဘူးပေါ့လေနော်အဲတပိတ်လည်းပဲကင်ရင်ပေါ့လေဟိုဘာခေါ်လဲလက်နဲ့သူဆွဲကင်မယ်ကင်ရင်တဲ့ခါပဲကင်မယ်ပေါ့လေစတဲ့ချင်းပေါ့လေသင်္ကန်းအယောင်လည်းပဲဟိုတူပြင်ညတ်ထားတဲ့အယောင်မျိုးဟုတ်ချင်မှဟုတ်တယ်မပေါ့လေနော်အဲ့ဒီလိုအမျိုးမျိုးပြောင်းလဲလာပဲတဲ့အမျိုးမျိုးပြောင်းလဲလာပြီးတော့နောက်ဆုံးကြတော့ရှုပ်ပါတော့ဆိုပြီးတော့သင်္ကန်းစာလေးသေးသေးလေးကို11ချီထားနော်တော့မဟုတ်ကောင်းပန်ထားမယ်အဲ့ဒီပုဂ္ဂိုလ်တွေဟာတဲ့ဒါရပရဏံကရုဏာကတိတ်တော်ကိုပိတ်တော်စီဝိတံကပိတ်တော်ဝိသရံဒီတဲ့အိမ်တော်ပြုတ်လိုက်မယ်တဲ့နော်လဲထုံလိုက်မယ်တဲ့အဲအလုံးလုံးပြီးတော့အသက်မွေးလိမ့်မယ်တဲ့ဟောဒါတွေကမှန်တဲ့နေရာမှာမှန်နေတာတည်းရှိတယ်နော်အဲ့တော့ပါဠိတော်မှာအတုံးတစ်ခုရှိတယ်ကာတာဝကံထားတယ်လေဘေးမှာခုနလိုသင်္ကန်းစာလေးဆွဲထားရင်ဒါယဟန်လို့ယူဆပြီးတော့သူ့ကိုပဲတကူအလုံးပြီးတော့လူတန်းနေရတာရှိတယ်ဆိုတာခုစဉ်ဂျပန်ရောက်တော့မှအဲ့ဒါတကယ်သဘောပေါက်သွားဂျပန်မှာအဲ့ဒီလေဘေးဆွဲတာလေးရှိတယ်မြင်မှုကြလားလောကကလေးလိုပဲလေဗမာလိုအိလိုဟာလေအဲ့ဒါတင်ကအဲ့ဒါဖြန့်ကြည့်တင်ကနှစ်သက်တင်ကချုပ်တယ်ချုပ်ယူလိုက်ချုပ်တာ
ဟာလည်းဆိုတော့ဘုန်းကြီးလ
ားမှန်ပါဘူးမဟာယာနဘုန်းကြီးအဲ့အဲ့ဒါဆိုတာအဲ့ဒီကျမှအာကာတာဝကံထာတို့ပါဠိတော်ပါတဲ့ဟာဒါ၄ပဲလို့အသွင်မျှတာကအသွင်တော့မရှိတော့ပါဘူးဒီစကြည့်လေးပေါ့အဲအဲ့ဒီခေတ်ကြောင်ရောက်မယ်တဲ့အဲ့ဒီရောက်တဲ့ခေတ်ရောက်တော့မှတဲ့ဟာတန်ခါတို့ရီမှတ်ပြီးတော့ဒီပုဂ္ဂိုလ်ထူရင်တော့အကျိုးရှိနိုင်တယ်အဲ့ဒီတော့ခိုင်ဒါလေးရှုပ်တော့ဆိုတော့အကုန်လုံးပြစ်လိုက်ပြီတဲ့နော်အဲ့ဒီခါကျရင်တော့သာသနာလိင်္ဂသာသနာလို့ခေါ်တယ်အသွင်အပြင်မှာ क्वे ပြီလို့ယူရမယ်ခေါ်တာခုနကတော့ပရိယတ်တိသာသနာ क्वे သွားပြီဒါမှမဟုတ်လိင်္ဂသာသနာဆိုတဲ့အသွင်အပြင်လေးကိုကြံသေးတယ်အဲ့ဒီဟာကလုံးဝမရှိတော့ဘူးခုနကလေဘေးဆွတ်တဲ့သင်္ကန်းလူကောင်းမှပန်တဲ့သင်္ကန်းလူကမရှိတော့ဘူးတော်တယ်လွန့်ပြလိုက်ပြီးတော့နေပြီဆိုရင်တော့အဲ့ဒီခါကျရင်တော့သာသနာကွယ်ပြီလို့ဒီလိုဆိုရမယ်အဲ့အဲ့ဒီသာသနာဖဲချင်းကွယ်မယ်ဆိုဘယ်သူမှမပြောနိုင်ဘူးအငါးတောင်လဲမကဘူးတောင်လဲမကဘူးဖြစ်ချင်းလဲဖြစ်မယ်ငါးတောင်လဲနေပြီးတော့လဲဖြစ်ချင်းဖြစ်မယ်ဘယ်သူမှမပြောနိုင်ဒါကြောင့်မို့သာသနာကို9တောင်လို့သတ်မှတ်တာဟာအခြေအမြင့်မရှိဘူးလို့ဒီလိုပဲယူဆတာကောင်းဟုတ်လားပြောတော့တခါသာသနာ2500ဆိုတာကရှိပါတယ်အကြီးကြီးဥစ္စာတို့ကဘာနဲ့ချီပြီးတော့2500ပွဲတွေလုပ်ခဲ့တယ်သာသနာတော်လည်းမဟုတ်ဆိုတော့အဲ့ဒီတရားသာသနာဆိုတာကလည်းပဲဘယ်တော့မှစပေါ်မှလည်းမသိဘူ
းဘယ်သူကတရားကိုသာသနာအပ်လို့
အဲ့ဒါဒီလိုဒါကကိုတွေးမိတာပေါ့လေမဟာဝန္တဆိုတဲ့ကျမ်းရှိတယ်မဟာဝင်လို့ခေါ်တယ်အဲဒီမဟာဝန္တဆိုတဲ့ကျမ်းကတိဟုမှာရေးတာအဲဒီမဟာဝန္တမတိုင်ခင်ကတည်းကဒီပဝန္တဆိုတာရှိတယ် ဒီပဝန္တဆိုလည်းပဲတိဟူကျွန်းအကြောင်းပေါ့လေတိဟူကျွန်းရာသွင်းမဲ့ဆိုတော့ရှေးတော်ကရာသွင်းဆိုတာဗုဒ္ဓသာသနာနဲ့ပတ်သက်တဲ့အကြောင်းခေါ်တယ်ပေါ့လေအဲ့ဒီကျမ်းမှာဟိုအဲ့ဒီမဟာဝန္တဆိုကျမ်းမှာဗာရေးထားလဲဆိုတော့မြတ်စွာဘုရားဟာတိဟူကျွန်းကိုလည်း၃ချိန်ကြွတော်မူတယ်တဲ့ကျမ်းကြီးကျမ်းဂိုင်မှာဘယ်မှမရှိဘူးဟုတ်လားပါဠိတော်40အုပ်40ရှိတယ်ရသပြတိကိုကျွန့်ကြွတယ်ဆိုတာဘယ်မှမရှိဘူးဟုတ်လားအထကရာဒီမှာလည်းပဲအမှားတော့မရှိဘူးသို့တော်ဝီနိထကရာကြတော့အဲနိဒန်းမှာအဲ့ဒါပါတယ်ဟဲ့အဲဟုတ်တယ်အဲ့ဒီတော့ရသပြတိကိုကျွန့်ကိုကြွတယ်လို့တို့ကဆိုတယ်ပြီးတော့ဘာတခုဆိုတယ်လဲဆိုတော့ရသဖရားကတဲ့တရားကိုပြောခဲ့တဲ့ကားရှိတယ်အဲ့ဒါကိုယူပြီးတော့တရားသာသနာလှုပ်တယ်အဲ့တော့တနေ့မှာတရားမင်းကမြတ်စွာဘုရားထံကိုအဖူးမြော်သွားတဲ့ခါကျတော့မြတ်စွာဘုရားကပြောတယ်တဲ့တရားမင်းတိဟုကျွန်းမှာငါရဲ့သာသနာကြည်လိမ့်မယ်အဲ့ဒီခါကျရင်ငါသာသနာကိုရောတိဟုကျွန်းကိုရောမင်းစောင့်ရှောက်လိုက်ပါဒီလိုမြတ်စွာဘုရားကမှားတယ်အဲ့ဒီစကားလေးရှိအဲ့ဒါထောက်ပြီးတော့ဘုရားကတရားကိုသာသနာအပ်တယ်ပါရင်လေပြောကြတာလို့ဘုန်းကြီးတော့အဲ့လိုပဲထင်တယ်အဲ့ဒီလိုပါတဲ့အတွက်ကြောင့်လို့ဆိုပါတော့သူတိုင်ကဟိုတရားကအများရန်ဟိုရှင်မဟိန္ဒသာသနာပြုသွားတယ်မဟုတ်လားတိဟုကျွန်းကိုသာသနာပြုသွားတယ်ရှင်မဟိန္ဒရှင်မဟိန္ဒသာသနာပြုသွားတဲ့ခါကျတော့တရားကလိုက်ပြီးတော့စောင့်ရှောက်တယ်ဒီလိုဆိုတာအဲ့ဒါပဲအဲ့တော့အဲ့ဒီအဆိုတွေဟာပါဠိတော်မှာဘာမှမရှိဘူးဆိုတော့ဘုန်းကြီးတို့အနေနဲ့တော့ဒါဟုတ်တယ်လို့ဟိုအားရပါရလက်မခံနိုင်
ဘူးပြီးတော့ငယ်ငယ်ကကြားတယ်ဒီမြတ်စွာဘုရားကတနည်းအားဘာမှမရှိဘူးဒိဋ္ဌာန်နဲ့ပြုတော့ဘာမှ2500ဒီမဲ့ဒီဟာပေါ့လေအဲ့တော့တရားကဝင်လျှောက်လို့2500ဆိုနေပါလေ
အဲ့တော့ငါတော်ဘုရားကိုသူ့ပါသူ့ရှောက်တော့က
ောင်းပြီးကျန်တဲ့1500ဒီတောင်းလျှောက်ကြည့်သူတို့အဲ့ဒီဘုရားကမရှိတယ်လို့ပြောတယ်ဒီကိစ္စက
အဲဟိုမဟာပရိနိဗ္ဗာန်တုံမှာမြတ်စွာဘုရားဟောခဲ့တဲ့တရားတစ်ခုရှိတယ်။အကယ်၍ယဟန်နေဟာမှန်မှန်ကန်ကန်ကျင့်ကြမယ်ဆိုရင်လောကကြီးမှာယဟန်တာမသိတုံးနိုင်ဘူးလို့ဒီလိုဟောခဲ့တဲ့တရားတစ်ခုရှိတယ်။အဲ့ဒီတရားကိုထောက်ပြီးတော့ဒီသာသနာတော်ဟာကျင့်သူရှိသည်မြတ်ဒီနိုင်တယ်ဆိုတာကိုပဲအများယူဆတယ်ကျင့်သူမရှိဘူးဆိုရင်သွားတော့သာနာ3000လင်းလည်းပျောက်ခြင်းပျောက်သွားမယ်အဲ4000လင်းလည်းပျောက်ခြင်းပျောက်သွားမယ်ကျင့်သူရှိနေတဲ့ဆိုရင်ရှိနေတယ်လို့ပဲဒါသွားနေမှာပဲဒီသာသနာတော်ဟာအဲတော့သာနာကို2500ပဲ3000ပဲ5000ပဲစသည်ဖြင့်သတ်မှတ်တာဒါဟာတော့သိလက်ခံနိုင်ကြမရှိဘူးပေါ့ဒါတော့ခုနအနှစ်1000လေးကိုစိတ်ထဲမှာစိတ်လက္ခဏာတည်းမရှိဘူးလို့ထင်တယ်ဆိုတော့ဒီအနှစ်တစ်ထောင်အတွင်းကပရိသမ္မာပတ္တတာဖြစ်နေပရိသမ္မာပတ္တတွေဖြစ်နေတယ်နောက်အနှစ်တစ်ထောင်ကျတော့ပရိသမ္မာပတ္တမရှိနိုင်တော့ဘူးသာလပညာနာရှိနိုင်တယ်စတဲ့ချင်းဘာကြောင့်တစ်ထောင်လို့အတိအကျကြီးသတ်မှတ်နိုင်ရတာဟုတ်လားအဲအဲ့တော့ဒါလည်းပဲသိဟိုတကယ်ပဲပေါ့လေအမှန်အကန်ရဲ့လို့သိယူဆလို့မပြည့်နိုင်ဘူးဖြစ်ကျင်လည်းပြည့်မယ်မဖြစ်ကျင်လည်းမပြည့်ဘူးပေါ့လေအဲ့တော့ဒီဟာလေးကိုထောက်ပြီးတော့တချို့တွေကလည်းပဲတွက်လိုက်တဲ့အခါကျတော့ဆိုတော့ပရိသမ္မိတာပတ္တ1000သလပရိညာ1000တေဝိဇ1000ဒုက္ခဝိပဿက1000ဆိုရင်မရှိတော့ဘူ
းကောင်း
တယ်ကောင်းတယ်အဲ့ဒါကြောင့်5000လို့တခါလောက်တော့ထောက်ပါတော့လေအဲ့တော့ဒါတော့ဘုသူတ္တဖြစ်ဖို့သိထားဖို့တော့တာပါဟုတ်ကိုကြိုက်ယူမကြိုက်ရင်နေယူမှာပဲဒါမှမဟုတ်စိတ်ထဲတော့သိကိုလည်းသိတော့အားမရဘူးမကျေနပ်ဘူးအဲ့တော့သာသနာတော်ကိုခုနကဘယ်တော့တည်ရမယ်လို့ဘယ်သူမှမတတ်မှန်နိုင်ပါဘူး။အမှန်ကတော့ ဟိုဆိုကြတယ်ဆိုတော့နျူကလ িয়ার သိချက်လို့တဲတဲဒီကဘာလို့လူတွေသိကိုရင်ပြီးပြီပေါ့ဟုတ်လားဒါလေကနေအတွက်လည်းသာသနာကွယ်ပေါင်းနေတာ
နောက်တစ်ခုရှိသေးတယ်ဗျာချို့ဒီဒီဘောဓမာမြတ်စွာဘုရားအရင်ဘုရားကြီးရဲ့သာသနာတော်ကြီးမှာချို့က6ချက်ပဲအဲသာသနာကြီးခဲ့တယ်ဆိုတာမျိုးတွေရောပါလိမ့်တယ
်ရှိတယ်ရှိတယ်ဒါကဒီလိုဟိုအသက်ရှိတယ်ဘုရားအသက်တူတယ်ဘုရားအဲဂေါရမြတ်စွာဘုရားကအသက်တူတဲ့ခင်မှာပွင့်တဲ့အဲကြောင့်မို့အဲသာသနာအဲဂေါရမမြတ်စွာဘုရားပြိတ္တမှာပြုတ်ပြီးတဲ့နောက်လဲသာသနာဆက်ပြီးတော့တည်သွားတယ်ပေါ့လေဟုတ်အသက်ရှိတဲ့ဘုရားတွေကြတော့အဲ့ဒီဘုရားကွယ်တယ်တဲ့ပြိုင်နဲ့သာသနာလည်းကွယ်ရောဘုရားအဲ့ဒီဘုရားပြိတ္တမှာပြုတ်တယ်ပြီးတော့အဲ့ဒီဘုရားလက်ထက်မှာယဟန္တာဖြစ်တဲ့ပုဂ္ဂိုလ်တွေကုန်တဲ့အချိန်ပေါ့လေအဲ့ဒီခါမှာအဲ့အဲ့ဒါတွေကတော့သူကစွတ်တန်းဝင်သွားပြီဆိုတော့နိဗ္ဗာန်ရသွားပြီဆိုတဲ့အဓိပ္ပာယ်ရှိတယ်ပေါ့။ဟုတ
်ပါဘူး။
နိဗ္ဗာန်ဝင်သွားပြီဆိုတဲ့အဓိပ္ပာယ်ရှိတယ်။ဟု
တ်ပြီ။အဲ့ဒီပုဂ္ဂိုလ်ကြီးအဲ့လောက်အရေးပဲခံလေးတွေရဲ့အဲ့ဒါကိုကုံမဘာဘာတခုကပြည့်တယ်ဆိုတော့
ဘုံကျန်တာပြောတာမဟုတ်ဘူး
။အဲ့လောက်ကိုဝိတ်ရှိတယ်ပေါ့ကြီးသွားမယ်ပေါ့။
အဲ့ဒီလောက်စွတ်တန်းဝင်သွားပြီဆိုတဲ့အဓိပ္ပာယ်ပေါ့။ဟုတ
်
ပါဘူး။အေးပြီးပါရဲ့ဒါ။အ
ေး
အောင်ရင်သိကြမယ
်
ခင်ဗျာ။မှန်ပါတယ်။ဒါမှမဟုတ်။ခင်ဗျာဒါသာသနာ၅တော်လည်းပတ်တယ်ဘယ်လိုကိုနားလဲတလို့ပြောရတာလဲ။ည
ာ။ဟုတ်။ဒီကတော့ဘာသာပ
ြန်ဘယ်လိုအုပ်ရှိလဲ။ဘာသာပြန်မပြောတတ်ဘူးဘယ်လိုရှိလဲ။ဟုတ်30ကျော်ရှိတယ်။30ကျော်ရှိတယ
်။ပါဠိရဲ့ဒါဘယ်လို
။ပါဠိ40ကျော်
အဲ့ဘာသာ
ပြန်လဲတော့ဘာသာပြန်ကဟိုတချို့အပြီးတမှာကဘာသာပြန်မပြန်တော့ဘူးဘာသာပြန်လို့လည်းမဆူဘူးအပြီးတမှာပါဠိတော်တချို့ကဘာသာမပြန်တော့ဘူ
းမပြန်
တော့ဘူးဟု
တ်ဘူးဘယ်လို
လဲပြန်မလွယ်လို့လားအဲငါလည်းဘူးမလွယ်ဘူးပြန်လာတော့ဖြစ်တယ်ပေါ့ဖြစ်မယ်လို့လည်းခါတယ်ဖတ်ပြီးမှလည်းဘာမှလမ်းမလဲဘာလို့တော့ဒီတချို့ဟာတွေကဟိုအပြီးတမှာဟိုပထမနားလဲပြီးတော့အပြီးတမှာအခြေခံကိုနားလဲပြီးတော့ဖတ်မှဖြစ်မှာဟုတ်ပါမယ်ဟိုဗမာလူညဝါလို့ခေါ်တာရှိတယ်ဘုန်းကြီးတွေတုံတင်ရတယ်အဲညဝါအဖြစ်နဲ့သတ်မှတ်ထားတဲ့ကျမ်းတွေကိုမပြန်တော့ဘူးဆိုတော့ပထမဆိုရင်ဗမာလူမပြန်တော့ဘူးမြန်မာကျောင်းမရှိဘူ
း
မရှိပါဘူးရမိုက်ဆိုမြန်မာကျောင်းမရှိဘူးဟော
ဒါကဗမာလူဘာသာပြန်ရမှာဘုန်းကြီးကြော
က်ပါဟုတ်တယ်ကဲဒါမျိုးဒီနှစ်တည်းကပြီးပေါ့လေဒီနှစ်
တော့ပြီးပါဟုတ်ကဲ့ဒီနှစ်နိုင်ကြီးဝိုင်းတော့ last
session ဟုတ်တယ်